ထိုင်းနိုင်ငံမှာကျင်းပတဲ့မတ်လ24ရက်နေ့ကအထွေထွေရွေးကောက်ပွဲကနဦးရလဒ်ဒီအရာစစ်တပ်ထောက်ခံတဲ့ပါတီကအသာစီးရတာကြောင့်စစ်တပ်အကြီးအကဲဖြစ်တဲ့လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာကပဲအာနာဆက်တီမြဲဖို့ရှိနေပါတယ်2014စစ်တပ်ကအာနာသိမ်းပြီးကလေးကစာပြီးထိုင်းနိုင်ငံမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲအတွက်မဲအားလုံးရဲ့63ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာပရယုတ်ရဲ့ဖရန်ပရာချာရတ်ပါတီကမဲရေးအတွက်ခုနှစ်သန်းခွင့်နဲ့ထိတ်ဆုံးကပြေးနေပြီးထိုင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်ထိုင်းစစ်တပ်ကအာဏာသိမ်းပြီးဖြိုချခဲ့တဲ့ဖွေထိုင်းပါတီကတော့မဲရီအတွက်9.3%နဲ့ဒုတိယနေရာရရှိနေတာဖြစ်ပါတယ်။ရွေးကောက်ပွဲမဲရလာနဲ့ပတ်သက်ပြီးသက်ဆိုင်ရာပါတီကဘန်ကောက်မှာတီးကြားသတင်းစာရှင်းလင်းပွဲလုပ်ကြပါတယ်။ပါတီအသစ်ဖြစ်တဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်တဲ့ Future Forward ပါတီကတော့လူငယ်တွေကြားရေပန်းစားတဲ့ပါတီဖြစ်ပြီးမဲစုစုပေါင်း9.2%ရနေပါတယ်။ဒါပေမဲ့ထိုင်းရဲ့တက်တန်းအရှိဆုံးဒီမိုကရက်ပါတီကိုတော့မဲပေးသူသိမ်းမရှိပါဘူး။ဒါကြောင့်အခုဆိုလို့ရှိရင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့အဘိစစ်ကတော့အဲ့ဒီပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။မဲရီအတွက်မှုတွေအပြီးသက်မလို့ရသေးပေမဲ့မဲအလုံးရဲ့600ခန့်နှုန်းလောက်ဟာပင်မဲတွေဖြစ်နေတာကြောင့်ရွေးကောက်ပွဲကော်မရှင်ကပြောကြားပြီးတင်းလာမဲရီအတွက်ပြီးချိန်မှာအတိအကျသတင်းထုတ်ပြန်မယ်လို့ပြောပါတယ်။ဖွေထိုင်းပါတီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့ယုံကြည်ကြောင်းပြောပါတယ်။